မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်းနိုင်ငံရေးအချက်အလက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးလင်ဒါ သောမတ်စ် ဂရင်ဖီကထိုင်းစုရတာဝန်ရှိသူတွေနဲ့ဆွေးနွေးပါတယ်။မြန်မာနိုင်ငံအချက်အလက်နဲ့ဒေတာရေးတည်ငြိမ်မှုပါရက်ကတ်လာနိုင်တဲ့အပေါ်စိုးရိမ်မှုကိုအမေရိကန်သံမကြီးကထိုင်းသူတို့ရောက်ညှိချုံလက်ဖြင့်နိုင်ငံခြားရေးဝန်ကြီးလက်ဖြစ်တဲ့ဒွန်ပရမော့ထွေနန်နဲ့အင်္ဂါနေ့ဗဟိုပြည်တော်မှာတွေ့ဆုံရမှာပြောဆိုခဲ့တာဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါ။လူခွေရင်းနဲ့အခြေခံလွတ်လပ်ခွင့်တွေကိုအကောက်အွယ်ပေးဖို့ဟာအရေးကြီးတဲ့အကြောင်းလေးပြောဆိုတော့ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးနဲ့ထိုင်းနိုင်ငံခီးစင်မှာပဲမြန်မာနိုင်ငံအတွက်စံနာမှုအကူအညီဖြစ်အမေရိကန်ဒေါ်လာတန်90ကျော်ကူညီမဲ့အစီအစဉ်ကိုလည်းကြေညာခဲ့တာပါ။အကူအညီတွေကတော့အကျဉ်းသက်မှုတွေနဲ့အပြစ်ပေးရင်းယူခံရမယ့်အခြေအနေကတိတ်ဆောင်လာသူတွေပါဝင်မြန်မာပြည်သူတွေအတွက်ပေးရသွားမှာဖြစ်တဲ့အကြောင်းလေးအမေရိကန်နိုင်ငံရဲ့ဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အကူအညီတွေကတော့အမေရိကန်နဲ့လက်တွဲဆောင်ရနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေဆွေးနွေးမှုတွေအဖွဲ့အစည်းတွေကနေအရေးကြီးလိုအပ်နေသူတွေကိုပြည့်ရသွားမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်ဆရာနာတိုင်းပြည်နောက်ပိုင်းနိုင်ငံရေးအခြေအနေမတိမငြိမ်ကြုံရလို့ကိုဗစ်ကာယရောဂါကူးစက်မှုတွေစတင်ရင်ကစလို့အဆိုးဆုံးအခြေအနေနဲ့ကြုံရပါ။အမေရိကန်သံမကြီးကတော့လူသားချင်းစာနာမှုအကူအညီတွေအရေးကြီးလိုအပ်နေတဲ့မြန်မာနိုင်ငံကိုအလူရှင်တွေရရရရကူညီကြဖို့လည်းတိုက်တွန်းပြောဆိုထားပါတယ်။